Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် November 19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်အောက်လွှတ်တော်ကြားနာမှုမှာထွက်ဆိုဖို့အလေးအနက်စဉ်းစားမယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းစစ်ဆေးရေးယန္တရား IIMM ကပထမဆုံးအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနှာစင်ချရဖို့ရှိပါတယ်ရှင်
ကောင်းပါပြီရှင်လူမျိုးတောင်းတက်ပြတ်မှုဒါစီရေးနဲ့အပြစ်ပေးရေးသဘောတူစာချုပ်ကိုချိုးဖောက်တဲဆိုတဲ့စွဲချက်တင်ထားတဲ့အမှုကို ICJ တရားရုံးကဒီဇင်ဘာလအတွင်းကြားနာစစ်ဆေးတော့မှာဖြစ်ပါတယ
်ဟိုကျွန်တော်တို့ဥပဒေကြောင်းရပါဗျာ UN ဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဒါကျွန်တော်တို့ဥပဒေကြောင်းရပြန်လည်ပြီးတော့ဟိုဖြေကြားဖို့ရှိမှာပေါ့နော်ဟိုမှာဟိုထွက်ဆိုဖို့ရှိမှာပေါ့
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တိုစွမ်းက VOA ကိုပြောပြသွားတာပါကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးပိုင်းမှာရှေ့ဆက်ဆောင်ရွက်လာမယ့်အခြေအနေတွေကိုနောက်ပိုင်းမှာတင်ပြဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာစက်ရုံပေါင်း1400နီးပါးပိတ်ခဲ့ရပြီးတဲ့အကြောင်းမှာဒီမြန်မာအလုပ်သမားတွေပေါ်အကျိုးသက်ရောက်မှုတွေကိုလည်းသတင်းပေးပို့ထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍမြန်မာတခွင်တက်တန့်ရောင်သတင်းလှစရာတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။အမေရိကန်အောက်လွှတ်တော်ကသူ့အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုမှာထွက်ဆိုဖို့အတွက်အလေးအနက်စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှလာနေမှာပြောပါတယ်။သမရယာရူးကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။သူ့အနေနဲ့အမှားယွင်းမရှိကြောင်းတရားဥပဒေနဲ့မညီတဲ့ဒီစုံစမ်းမှုကိုအတိအမှန်မပြုခြင်းသည့်တိုင်အောင်လွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းနဲ့ညီညွတ်စေရေးကြားနာမှုနဲ့ပတ်သက်ပြီးအလေးအနက်စဉ်းစားမှလို့သမရက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့က Face the Nation သတင်းအစီအစဉ်နဲ့တွေ့ဆုံမေးမြန်းမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတကယ်လို့သမ္မတ Trump ကအပြစ်မရှိပါဘူးဆိုတဲ့အချက်လက်တွေရှိရင်သိရှိလိုတယ်လို့ပြောပါတယ်။သမ္မတအနေနဲ့လွှတ်တော်ကော်မတီရှေ့မောက်လာပြီးစကားပြောဖို့သူပြောလိုတဲ့အမှန်တရားတွေအားလုံးကိုပြောဖို့ဒါမှမဟုတ်လဲစားနဲ့ရေးသားပြောဆိုနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကထပ်လောင်းပြောပါတယ်။သမ္မတ Trump အနေနဲ့လူကိုယ်တိုင်ကျန်းသာထွက်ဆိုမလားဆိုတာကတော့မသေးကြပါဘူး။လာမယ့်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပြိုင်ဘက်တွေတဲကတူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းရေးကူညီဖို့သမ္မတထရန့်ကပြောဆိုခဲ့တဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ယူကရိန်းသမ္မတဘိုလိုဒီမာဇယ်င်စကီနဲ့ဖုံးဆက်စကားပြောဆိုမှုမှာဆိုရင်အမှားယွင်းမရှိဘူးလို့လည်းသမ္မတထရန့်ဘက်ကပြောဆိုထားတာဖြစ်ပါတယ်။
American Drummer Donald Trump ရဲ့အခွန်ပေးဆောင်မှုဆိုင်ရာစာရွက်စာရိုင်းကိုအောက်လွှတ်တော်ကော်မတီတွေကိုပေးအပ်ဖို့အောက်ယုံတရားရုံးတရုံးရဲ့ဆုံးဖြတ်ချက်အမိန့်ကို American တရားရုံးချုပ်ကဒင်းလာနေကယာယီပိတ်ဆို့တားမြစ်လိုက်ပါတယ်။အောက်ယုံရဲ့ဆုံးဖြတ်ချက်ကို Donald Trump ကအယူဝင်ခဲ့တာမှာပြီးခဲ့တဲ့အပတ်က Washington မှာခြေစိုက်တဲ့ပြည်ထောင်စုအယူခံတရားရုံးတစ်ခုကအယူခံမှုကိုလက်မခံဘဲပြန်လည်ကြားနာစစ်ဆေးဖို့ကိုလည်းညှဉ်းဆန်းခဲ့ပါတယ်။အခုတော့ဒင်းလာနေကပြည်ထောင်စုတရားရုံးကအောက်ယုံရဲ့ဆုံးဖြတ်ချက်အမိန့်ကိုယာယီရပ်ဆိုင်းစေခဲ့တာပါ။တင်းနာနေကတရားဥပဒေစုံပြချက်ကိုတရားသူကြီးချုပ် John Roberts ကထုတ်ပြန်ခဲ့တာဖြစ်ပြီးတရားရုံးချုပ်အနေနဲ့ Trump ရဲ့အမှုယူခံမှုကိုနောက်ဆုံးမှကြားနာစစ်ဆေးဖို့ရှိမရှိကိုဖော်ပြထားခြင်းမရှိပါဘူး။သမ္မတ Trump ဟာသူပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပတ်သက်ပြီးအများသိအောင်ကြေညာရေးလောလောဆယ်မှာအောက်လွှတ်တော်ကကော်မတီတွေနဲ့ရောညွှန်မြို့ကတရားလုံးအကျိုးဆောင်တွေနဲ့ရောအငင်းပွားနေတာဖြစ်ပါတယ်။တရားတရားဆိုင်နေတဲ့ကိစ္စတခုမှလည်းညွှန်မြို့ကပြည်ထောင်စုတရားသူကြီးတူကအော်တိုဘာလအတွင်းမှာသမ္မတရဲ့ရှင်းနစ်ကြအခွန်ပေးဆောင်မှုစာရွက်စာရိုင်းကိုလူသိရှင်ကြားထုတ်ပြန်ဖို့အမိန့်ထုတ်ပြန် ထားပါတယ်။နယူးယောက်မြို့ကတရားလိုအကျိုးဆောင်တွေကိုသူ့ရဲ့ငွေကြေးကုမ္ပဏီဖြစ်တဲ့ Mazars ကအချက်လက်တွေပေးဖို့ဆုံးဖြတ်ချက်ချမှတ်ထားပါတော့။ဒါကိုလည်းတရားရုံးကြီးအနေနဲ့တားဆီးပေးဖို့သမရထရမ်ကတောင်းဆိုထားပါတယ်။သမရထရမ်ရဲ့ရှိနေတွေကသမရထရမ်ယာရုမှာရှိနေတဲ့၍ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကကင်းလွတ်ခွင့်ရှိတယ်လို့ပြောထားပါတယ်။သမရထရမ်မှာနှစ်ပေါင်း40အတွင်းအခွန်ထမ်းဆောင်မှုဆိုင်ရာဆော်ဝဲစရန်တွေကိုလူထုသိအောင်ကြေညာဖို့ညှင်းဆန်နေတဲ့ဒုတိယမြောက်သမရတူလို့ဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်ကျွန်းမှာရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တိုက်တွေအဓိကယုံနေဖြစ်နေတာနဲ့အတူပဲနိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေပိုပြီးကြီးထွားလာတဲ့အပေါ်အထူးစိုးရိမ်ကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုပါတယ်။ဟောင်ကောင်ကပါဝင်ပတ်သက်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်အေးအေးဆေးဆေးရှိကြဖို့အချိန်ချင်းတိုက်တွန်းထားတဲ့အကြောင်းဘယ်ဘက်ကအကြမ်းဖက်တည်ဖြစ်စေလက်ခံနိုင်ဖွယ်မရှိကြောင်းဟောင်ကောင်ညွန့်တည်ငြိမ်လာရေးအတွက်ဟောင်ကောင်အစိုးရမှအဓိကတာဝန်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကနိုင်ငံခြားရေးဌာနတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေအနေနဲ့တိုက်ခိုက်နေတာတွေမရက်ဘူးဆိုရင်ကြီးအစ်စ်အသုံးပြုမယ်လို့ရဲတပ်ဖွဲ့ကချင်းချောက်ထားပြီးနောက်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။မတည်ငြိမ်မှုတွေအကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးရေးလောက်ရတခုထဲနဲ့ဖြည့်ရှင်းလို့ရတာမျိုးမဟုတ်ကြောင်းပြည်သူတွေရဲ့စိုးရိမ်ချက်လိုလားချက်တွေကိုအစိုးရဘက်ကရှင်းရှင်းလင်းလင်းအရေးယူဆောင်ရွက်ပေးရမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောပါတယ်။ဟောင်ကောင်ပိုလီတက်နစ်တက္ကသိုလ်တဲကဒါစင်နဲ့ချီတဲ့ကျောင်းသားတွေရဲအတားအဆီးကိုမကျော်နိုင်ဖို့တက္ကသိုလ်ပတ်လည်မှာအတားအဆီးတွေကရန်ထတယ်လို့ရဲတပ်ဖွဲ့ကလည်းတိုးမြှင့်ချထားတာပါ။တက္ကသိုလ်ဝင်းထဲမှာပိတ်မိနေတဲ့ရာနဲ့ချီတဲ့ဆန္ဒပြကျောင်းသားတွေအေးအေးဆေးဆေးထွက်သွားနိုင်ရေးရဲတပ်ဖွဲ့နဲ့ညှိနှိုင်းသဘောတူညီချက်ရထားပြီလို့တက္ကသိုလ်အကြီးအကဲကပြောပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ဘယ်အချိန်မှစပြီးတက်ရောက်မှုရှိမလဲဆိုတာတော့မသိရသေးပါဘူး။
ထောက်ချန်တွေကစပြီးပြည်သူတွေရဲ့ဆန္ဒပြမှုတွေကိုရင်ဆိုင်နေရတဲ့အီရန်အာဏာပိုင်တွေဟာနိုင်ငံတွင်းအင်တာနက်လိုင်းတွေကိုတင်းလာနေမှလည်းတတိယမြောင်နေ့အဖြစ်ဆက်လက်ပိတ်ဖြတ်တောက်ပိတ်ပင်ခဲ့ပါတယ်။လမ်းနှမျိုးအခြေစိုက်အင်တာနက်လေလာဆောင်ကြည့်ရေးအဖွဲ့ NetBlocks အဖွဲ့ရဲ့ညွှန်ကြားရေးမှူး TipToker ကအီရန်အစ္စလာမစ်နိုင်ငံမှာဒေတာစင်တာချင်းစနေနေ့နောက်ပိုင်းကစပြီးအင်တာနက်တွေပိတ်ပင်ခဲ့တာကြောင့်အင်တာနက်လိုင်းပြတ်တောက်မှုတွေဆက်စပ်ရွာကြုံတွေ့နေရတယ်လို့ပြောပါတယ်အခုလိုအင်တာနက်လိုင်းလုံးဝနှီးပါပြတ်တောက်နေတာကြောင့်အီရန်ကဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲတပ်ပုံတွေနဲ့သတင်းအချက်အလက်တွေကိုအများသိသိရှိအောင်မျှဝေပေးဖို့အခက်ကြုံနေရပါတယ်အီရန်နိုင်ငံမှာတောက်ကြနေကအစိုးရကထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းတွေကို90ရာခိုင်နှုန်းမြင့်တင်ခဲ့တာကြောင့်စနေတင်းတွေရုံးပြရအတွင်းမှာတည်ဆုံမှုရှိတဲ့ဒီဆန္ဒပြမှုတွေဖြစ်ခဲ့တာပါဒလီတာကို73စင်စာရှိတဲ့ဓာတ်ဆီဈေးနှုန်းဟာဈေးနှုန်းတက်ဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့အသက်သာဆုံးအဆင့်မှာပဲရှိပါသေးတယ်မနစ်ကအမေရိကန်နိုင်ငံကအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေတင်းကျပ်လိုက်ပြီးနောက်ပိုင်းမှာအီရန်နိုင်ငံအတွင်းကုန်စည်နှုန်းမြင့်တက်မှုပြဿနာနဲ့အလုပ်လက်မဲ့တိုးပွားလာနေတဲ့ပြဿနာတွေကိုကြုံတွေ့နေရသလိုအီရန်နိုင်ငံသုံးရီယယ်ငွေကြီးဟာလည်းတချိန်တို့ကျဆင်းပြီးငွေဖောင်းပွားမှုပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ
ဗီအိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာ IIMM ကပထမဆုံးအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးအဖွဲ့ရဲ့လုပ်ငန်းတာဝန်ဒုက္ခသည်တွေရဲ့စိုးရိမ်မှုကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ9ရက်နေ့ကနေ14ရက်နေ့အထိကြာတဲ့ဒီခီးစဉ်ကိုတော့IIMM အကြီးအကဲနီကိုလာခွန်ဂျန်ကဦးဆောင်ပြီးကောက်ဆက်ပစာကဒုက္ခသည်အတိုင်းဝိုင်းကိုယ်စားလှယ်တွေအရက်ဖက်လူမှုအဖွဲ့အစည်းလူမှုအတိုင်းဝိုင်းခေါင်းဆောင်နေနဲ့တွေ့ဆုံခဲ့တယ်လို့ကြေညာချက်ထုတ်ပါတယ်။တက်တေတွေရဲ့လုံခြုံရေးနဲ့ပုံကိုယ်ရေးလုံခြုံမှုရှိရေးကမြန်မာဆန်ရကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်ဆိုတာအပါအဝင်တခြားစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးလဲဒုက္ခသည်တွေရဲ့ကိုယ်စားလှယ်တွေကိုရှင်းပြခဲ့ကြပါတယ်။လူမျိုးအသီးသီးကဘေးဒဏ်သင့်သူတွေဟာမြန်မာဆိုင်ရာကုလစုံစမ်းစစ်ဆေးရေးရန်တရာအတွက်အဓိကဖြစ်ပြီးနောက်ထပ်လည်းအချိန်ချင်းလာရောက်မှာဖြစ်ကြောင်းသူကပြောပါတယ်။အခုစုံစမ်းရေးရန်တရာဟာတရားရုံးတစ်ခုမဟုတ်ကြောင်းဖမ်းဆီးမှုအပြစ်ပေးမှုတွေကိုအဖွဲ့အနေနဲ့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုရှင်းပြခဲ့တယ်လို့ပဲ ဒီမြန်မာဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားရဲ့အဓိကလုပ်ငန်းတာဝန်တွေရှင်းရှင်းလင်းလင်းဖြစ်စေဖို့ကရည်ရွယ်ရင်းဖြစ်ပါတယ်လို့လည်းအဖွဲ့ရဲ့အကြီးအကဲကပြောဆိုထားပါတယ်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအာဆီယံပူးပေါင်းဆောင်ရွက်ဖက်မိဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနဲ့ရုရှားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့အတူဘန်ကောက်မြို့မှာတင်းလာနေကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နှစ်စဉ်တွေ့ဆုံနေကြသည့်အစည်းအဝေးဟာနိုင်ငံတွေအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ဖြစ်သလိုလူမျိုးရေးဆိုင်ရာစင်ခေါ်ချက်တွေရှိလာရင်လည်းဆွေးနွေးဖို့ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်။ဒီဒေသဟာပြည်ပကကြီးနှစ်ခုပေါ်လာနိုင်ခြေရှိတဲ့တောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆက်အနားအကျုံးဝင်တည်ရှိနေတာပါ။တောင်တရုတ်ပင်လယ်ကသဘာဝတန်ခွေနဲ့ရေနံအမြောက်များထုတ်လုပ်နိုင်တဲ့နေရာဖြစ်တယ်လို့ယူဆထားပြီးအဲ့ဒီပင်လယ်တဲကကျွန်းစုတွေပေါ်တရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေကြားနယ်မြေပိုင်ဆိုင်မှုအညွန့်ပွားနေတာပါတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်ကြောင်းကြေညာပြီးစီးရေးတည်ဆောက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အချိန်မှာအမေရိကန်ကာကွယ်ဝန်ကြီးမတ်အက်စပါကတရုတ်တုဒေသအတွင်းနိုင်ငံတွေပေါ်အနိုင်ကျင့်နေတယ်လို့ဝေဖန်ထားခဲ့ပါတယ်တချိန်တည်းမှာပဲဝန်ကြီးအက်စပါကကိုရီးယားကျွန်းဆက်တင်မာမှုရောပါရေးအတွက်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေကိုရွှေ့ဆိုင်းထားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကုံမှာကြေညာခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားနျူကလ ியர் ဆိုင်ရာဒီဘက်ရက်ဆိုင်နေတာကြောင့်ဆွေးနွေးပွဲတွေပြန်ဆဖို့တန်တမာတွေအကြတိုက်တွန်းပြောဆိုနေတာတွေလည်းရှိပါတယ်ခင်ဗ
ျတောင်ကိုရီးယားနဲ့ပူးရွှဲစီးရေးလေ့ကျင့်မှုကိုအမေရိကန်ဘက်ကဆန့်ငံ့မဲ့ဆုံးဖြတ်ချက်ကိုအပြုသဘောဆောင်တဲ့ဆောင်ရွက်ချက်အဖြစ်ရှုမြင်ပေမဲ့လည်းမြောက်ကိုရီးယားရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းအပေါ်ဝေဖန်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကြောင့်နျူကလ ியர் ကင်းစင်ရေးအမေရိကန်နဲ့ဆွေးနွေးဖို့စိတ်ကုံသွားစေတယ်လို့မြောက်ကိုရီးယားကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်
ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလူသားတွေပေါ်ဝင်ရောက်မှုကိုမလေးရှားနိုင်ငံကတားမြစ်ထားတာကိုပြန်လည်ရုပ်သိမ်းပေးဖို့မလေးရှားနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအကြားသဘောတူညီချက်ရရှိတော့မှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့ကနှစ်နိုင်ငံထုတ်ပြန်တဲ့ပူးတွဲညင်ညာရေးအရာ2016ခုနှစ်အတွင်းရရှိထားတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လောက်ကိုပြန်လည်ပြုပြင်မောမှန်ပြီးဒီလကုန်မှာအလုပ်သမားတွေပြန်လည်လက်ခံမှာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ကင်းတဲ့အစီအစဉ်ကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပါပါ။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချိုးဖောက်ကြောင်းဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်လျှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးမှဖြစ်ကြောင်း ICJ တရားရုံးကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂမ်ဘီယာရဲ့ဆွဲချက်ကို ICJ မှာဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တိုစွမ်းက VOE ကိုပြောပါတယ်။မြန်မာနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးပိုင်းမှာရှေ့ဆက်ဆောင်ရွက်လာမယ့်အခြေအနေတွေလို့ရှိမလဲဆက်ပြီးနားဆင်ပါရှင်ဒီကြားနာစစ်ဆေးမှုမှာ ICJ တရားရုံးကိုဂမ်ဘီယာကတောင်းဆိုထားတဲ့မြန်မာအစိုးရကိုအရေးယူတားမြစ်တဲ့ယာယီအမိတ်ထုတ်ပြန်ပေးဖို့ဆိုတဲ့အချက်ကိုအဓိကထားမှဖြစ်ကြောင်း ICJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်နိုဝင်ဘာလ17ရက်နေ့က ICJ တရားရုံးကိုတင်သွင်းလျှောက်ထားတဲ့ဂမ်ဘီယာရဲ့ဆွဲချက်အမှုမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးအရာကွဲပြားနေတဲ့အတိုင်းဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတေးချေးပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းအပြင်ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်ဖို့ ICJ တရားရုံးအနေနဲ့ယာယီအမိတ်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့တောင်းဆိုချက်ပါဝင်နေတာပါအခုဒီတောင်းဆိုချက်ကို ICJ တရားရုံးကအရင်ဆုံးကြားနာစစ်ဆေးမှာဖြစ်ပါတယ်အဖွဲ့ဝင်15ဦးပါတဲ့ ICJ တရားသူကြီးတွေရဲ့ရှေ့မှောက်မှာဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာကအရင်ရှောက်လဲရမှာဖြစ်ပြီး17ရက်နေ့မှာမြန်မာကရှောက်လဲပြီးတဲ့နောက်12ရက်နေ့မှာနှစ်နိုင်ငံလုံးကဒုတိယပိုင်းအနေနဲ့ဆက်လက်ရှောက်လဲရမှာဖြစ်ပါတယ်။ ICJ မှာဥပဒေကြောင်းအရာရင်ဆိုင်ဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တိုစွမ်းက VOE ကိုပြောပါတယ
်။ဟိုကျွန်တော်တို့ဥပဒေကြောင်းအရာပေါ့ဗျာ UN ဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဥပဒေကြောင်းအရပြန်လည်ပြီးတော့ဖြေချဖို့ရှိမှာပေါ့နော်ဟိုမှာဟိုထွက်ဆိုဖို့ရှိမှာပေါ့ဟိုပြန်လည်ရှင်းလင်းဖို့ရှိမှာပေါ့ဒါကတော့သူတတ်မှတ်ထားတဲ့ရဲ့အတိုင်းလောက်ရမှာပေါ့ဒီကတော့ကိုယ့်ဘက်ကလှုပ်ဆိုင်ရှိတဲ့နိုင်ငံတော်ဘက်ကလှုပ်ဆိုင်ရှိတာလှုပ်နေပါတယ်အသေးစိတ်တော့ကျွန်တော်မပြောပြရစင်းနဲ့နော
်နိုင်ငံနယ်နိမိတ်အငင်းပွားမှုကိုပဲစီရင်ကင်တွယ်လေးရှိတဲ့ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ ကနေအခုလိုမျိုးလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကိုကြားနာဖို့ဆောင်ရွက်လာတာကိုကြည့်ရင်
တစ်ဖက်ကဆွဆွဲထားတဲ့ချက်လက်တွေခိုင်မာမှုဘလောက်ရှိနေတယ်လဲဆိုတာပြသနေတာဖြစ်ကြောင်းနဲ့မြန်မာအစိုးရဘက်ကအသေးချာပြင်ဆင်သင့်တယ်လို့မြင်ကြောင်းဘယ်လ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားမှုဦးဟန်ညာဝေက VOA ကိုပြောပါတယ
်ကျွန်တော်မြင်တာကအရင်ကလိုပဲမြင့်ပယ်မယ်ဆိုရင်ရှုံးမယ်ဘာကြောင့်လဲလဲဆိုရင်တော့အချက်လက်တွေကတော်တော်များပါတယ်သူတို့ဒီကိစ္စကိုမရှုံးချင်တော့တကယ်ပဲသူတို့ကိုယ်တိုင်ဒီမြန်မာနိုင်ငံထဲမှာဘယ်လိုအချက်လက်တွေတွေ့ခဲ့တယ်ဘယ်လိုစုံစမ်းခဲ့တယ်ဘယ်လိုအရေးယူခဲ့တယ်ပြီးတော့မှရှေ့ပိုင်းမှာဘယ်လိုလုပ်မယ်ဆိုတာသူတို့ပြောနိုင်မှအကျိုးရှိမယ
်ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကငွေတန်းဝင်ကြီးရှယ်ရီယာအလမ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်ကို ICJ နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတို့ကနေရှေ့ဆက်ကင်တွယ်လာမှုဟာမြန်မာပေါ်ဖိအားတွေပိုပြီးတိုးလာတယ်လို့မြင်ကြောင်းတနင်္လာနေ့ကမြို့တော်ဒါကာကနိုင်ငံသားသတင်းတောင်များအသင်းမှကျင်းပတဲ့ဆွေးနွေးပွဲတွင်ပြောသွားပါတယ
်ရိုဟင်ဂျာကမ်ပိအမရာဂျမွန် climate change
မြန်မာနိုင်ငံပေါ်နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေများလာချိန်မှာပဲICC နဲ့ ICJ တရားစီရင်ပိုင်တဲ့အတွက်မှာမြန်မာနိုင်ငံရှိနေပါတယ်
။ဒါနဲ့ပတ်သက်လို့တမ်မတ်ကြီးဦးဟောက်တိုဆွမ်းရဲ့တုံ့ပြန်ချက်ကတော့
ICC ကတော့ရှင်းပါတယ်ဆိုရမီဒီယာလည်းပြောတယ်ကျွန်တော်လည်းဟိုအများရန်ဟိုပြောနေတာပဲကျွန်တော်တို့ဖော်ပြမှုတွေအတွက်ကျွန်တော်တို့ဒီဟာအတင်းသူတို့ကနေပြီးတော့ဆွဲထည့်နေတဲ့သဘောပေါ့နော်ဒါကတော့ကျွန်တော်တို့နဲ့မသက်ဆိုင်ဘူးအဲသူတို့ဆုံးဖြတ်လဲသူတို့ကသူတို့ဆုံးဖြတ်တဲ့အပိုင်းမရှိမှကျွန်တော်တို့ကတော့ဒါဟိုကျွန်တော်ရည်တည်ချက်ကတော့မပြောင်းလဲဘူးကျွန်တော် ICC ဟိုတဘောဒုစာချုပ်ကတမရှိထုတ်ထားတာမဟုတ်တဲ့အတွက်ကျွန်တော်နဲ့မသက်ဆိုင်ဘူးဒါဒီဟာနဲ့ပဲကျွန်တော်တို့ကဆက်ပြီးရည်တည်မှာပဲ
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုလို ICC နဲ့ ICJ နိုင်ငံတကာတရားစီရင်ရေးအပိုင်းကဆောင်ရွက်လာနေတဲ့အခြေအနေကိုတော့ဦးဟန်ညောင်ဝေကအခုလို့သုံးသပ်ပါတယ
်ဒီအမှုတွေက ICJ ရော ICC ရောကြားပါမယ်။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေကိစ္စတွေကတနိုင်ငံနဲ့တနိုင်ငံကြားမှာလုပ်နေရတဲ့ကိစ္စဆိုတော့မခိုင်မာရင်ရှေ့တိုးလို့မရဘူး။ခိုင်မာတယ်သူတို့မြင်လို့သူတို့ကရှေ့တိုးနေတာဖြစ်ပါတယ်။ဒါပေမဲ့အချိန်တော့ကြာပါမယ်။ချက်ချင်းမင်းနဲ့ပြန်တပက်ခါတန်တန်ချမယ်ဆိုတာတော့မဟုတ်ပါဘူး။ဒါအချိန်ယူရမယ်။ပြည့်ပြည့်စုံစုံသူတို့စုံစမ်းရမယ်ကိစ္စဖြစ်တယ်။ဒါပေမဲ့ကျွန်တော်ပြောချင်တာကဒီအချက်လက်တွေကလုံးဝခိုင်မာမရှိဘူးဆိုရင်ဒီနိုင်ငံလေးလည်းရှေ့တိုးမှာမဟုတ်ဘူး။ ICC ဆိုရင်လည်းဒီအရေးယူတဲ့ကိစ္စမှာလုံခြုံရေးကောင်စီမပါဘဲနဲ့ရှေ့တိုးဖို့ကတော်တော်ခက်တဲ့ကိစ္စဖြစ်တယ်။ဒါပေမဲ့အခုကတရားစွဲဖို့ရှေ့တိုးနိုင်တာပါလဲဆိုတော့ခိုင်မာတဲ့အချက်လက်လေးပေါ်နေလို့သူတို့ကဒီလုံခြုံရေးကောင်စီကိုမဆောင်ဝဲနဲ့ဒီဟာကရှိတယ်အကြောင်းအရာရှိတယ်အရေးမယူလို့မရဘူးဆိုတဲ့ကိစ္စနဲ့တွားနေတာဖြစ်ပါတယ
်။ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့မှုကို ICC ဥပဒေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးဖို့တရားသူကြီးတွေဘက်ကခွင့်ပြုလိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ
်။ဘာရှိမှာပြန်မြန်မာနိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့ငငေတကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်။ဒီပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရီဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြန်မာတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲတော်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုဖိတ်ခေါ်ပါရစေ
။ဒါကတော့နိုင်ငံတကာတရားစီရင်လောကမှာမြန်မာနိုင်ငံဖိအားပေးနေတာတွေနဲ့ပတ်သက်ပြီးတော့ကိုသားညူတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ထိုင်းနိုင်ငံမှာစီးပွားရေးကျဆင်းပြီးမြန်မာတွေအလုပ်လုပ်ကိုင်နေတဲ့စက်ယုံကြီးတွေပိတ်ပြရပြီးတဲ့နောက်ပိုင်းမှာထိုင်းအလုပ်သမားဝင်ကြီးဌာနကဘာတွေပြင်ဆင်နေတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမှာ2019ခုနှစ်နှစ်စပိုင်းကစပြီးအခုလနိုဝင်ဘာလအထိစက်ယုံအလုပ်ယုံပေါင်း1400နီးပါးယာယီပိတ်ခဲ့ရပြီးအလုပ်လက်မဲ့ဖြစ်သွားသူထိုင်းနဲ့နိုင်ငံခြားသားအလုပ်သမား3000ခွဲကျော်ရှိတဲ့အကြောင်းထိုင်းအလုပ်သမားရေးဝင်ကြီး မောင်ရက်ချဝကျတူမွန်ကောကထုတ်ပေါ်ပြောဆိုခဲ့ပြီး2019ခုနှစ်အတွင်းစက်ရုံအစ်စ်ပေါင်း3000နီးပါးတိုးချဲ့ဖွင့်လှစ်ခဲ့ပြီးစက်ရုံအလုပ်သမားအစ်စ်ပေါင်း8000ခွဲနီးပါးလိုအပ်နေတာဖြစ်လို့အလုပ်လက်မဲ့ဖြစ်သွားတဲ့အလုပ်သမားဥယျာဉ်ထက်နှစ်ဆတိုးပြီးအလုပ်ခန့်အပ်သွားမှာဖြစ်ကြောင်းပြောဆိုသွားခဲ့တာပါနိုင်ငံအတွင်းစက်ရုံပေါင်း1000ကျော်ပိတ်ခဲ့ရတာကိုအလုပ်သမားဝန်ကြီးကဝန်ခံပြောဆိုခဲ့ပြီးသတင်းမီဒီယာတွေအနေနဲ့အစိုးရဘက်ကထုတ်ပြန်ချက်ကိုလည်းသိရှိရန်လိုအပ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်အလုပ်သမားဝန်ကြီးရဲ့ထုတ်ပြန်ချက်မှာ2019ခုနှစ်အတွင်းထိုင်းနိုင်ငံကယင်းနှိမ့်မြုပ်နှံမှုအားဘတ်ငွေတန်ပေါင်း4သိန်းကျော်ရှိခဲ့ပြီး 36.600 ဂိုင်းလုံးမြင့်တက်ခဲ့တယ်လို့လည်းအလုပ်သမားဝန်ကြီးကပြောဆိုသွားပါတယ်အလုပ်သမားအခွင့်အရေးနဲ့ကာကွယ်ရေးဆိုင်ရာဒါရိုက်တာနိုင်အပင်ရစုချရီတနန်ကတော့စက်ရုံနေပိတ်ခဲ့တဲ့အတွက်အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေနဲ့ပတ်သက်လို့အခုလိုပြောဆိုသွားခဲ့ပါတယ်
။လုပ်จ้างโดยไม่ได้รับความเป็นธรรมนะครับลูกจ้างมีสิทธิ์ที่จะเรียกร้องค่าเสียหายจากการถูกเลิกจ้างได้นะฮะโดยไปฟ้องต่อศาลแรงงาน
มิมิတို့ရဲ့ရပိုင်ခွင့်လာစာတွေကိုတက်ဆိုင်ရနေမြေအလုပ်သမားအခွင့်အရေးကာကွယ်ရေးအဖွဲ့တွေကနေတဆင့်တောင်းဆိုနိုင်တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။လက်ရှိမှာမြန်မာအလုပ်သမားအများအပြားအလုပ်လုပ်ကြနေတဲ့စက်ရုံတွေဟာဒီလပိုင်းအတွင်း9ရုံထက်မနည်းဇက်တိုက်ပိတ်လိုက်တာကြောင့်အလုပ်သမားပြည်ထနာတွေကိုဖြည့်ရှင်းပေးနေရကြောင်းရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။မကော့ပထမရှိတဲ့အထူးစက်ရုံအဲ့တော့ကျွန်တော်အစိုးရဌာနဆိုင်ရာနဲ့ကျွန်တော်တွေ့ရှင်းတယ်ရှင်းတဲ့အခါမှာကျွန်တော်တုံးကျင်တယ်နဲ့တွေ့ရှင်းပြီးသွားပြီးတို့တော့တော့ပြန်မှရှင်းဖို့တန်းလဲခိုင်းနေနေမဟုတ်ပဲနဲ့ဒီနိုင်ငံမှာဖြစ်တဲ့ကြောင့်သူ့အနေနဲ့ပြေးပြလုံးဝမရှိပါဘူးစက်ရုံအားလုံးဟိုအစိုးရကစိတ်ပိတ်ပြီးမှဟိုရောင်းချက်လေးလမ်းနဲ့ရောင်းချက်ပြီးမှဒါလည်းပြေးမယ်ဆိုပြီးမှလုပ်သားလေးတွေတိုင်းလုပ်အားကလေးဒီလုံးဝမရသေးတာတခုနောက်တစ်ခုကျွန်တော်ဒီအယုဒ္ဓယာမှာကျွန်တော်တွေ့ရှင်းနေခဲ့တဲ့ကိစ္စကတော့ကျွန်တော်မရရရဆုံးနဲ့ပဲကျွန်တော်လုပ်အားကကိုကျွန်တော်အရင်ရအောင်မရရရှင်းတဲ့ကမှာလုပ်အားက18သိန်းရတော့လုတ်သားအားလုံး300မီပေါ့ကျွန်တော်အခုရှင်းပြပြီးတော့တန်တဲ့ကိစ္စကတော့ညနေချင်းနဲ့ပတ်သက်လို့ကျွန်တော်တရားစွဲဆိုမှုစတင်ထားပါတယ်အဲ့တော့တန်မျိုးကြီးကအများကြီးချက်ဖြစ်လာဘူ
းထိုင်းလုတ်သမားဝင်ကြီးပြောသလိုစက်ရုံတစ်ခုရုတ်တရက်ပိတ်သိမ်းလိုက်ပြီးတဲ့နောက်တခြားအလုတ်သမားတွေလိုအပ်နေတဲ့စက်ရုံစီကိုသွားဖို့ကအလုတ်သမားတွေအတွက်လွယ်ကူတဲ့အလုပ်မဟုတ်တဲ့အကြောင်းဦးအောင်ကျော်ကဆက်ရှင်းပြပါတယ
်လုတ်သားတွေချော့ပို့လိုက်တာနဲ့အစ်စ်ပြန်နဲ့တီထောင်လိုက်တဲ့နေရာကအစားပြန်နဲ့ဆိုတဲ့ဟာကြီးကဒါလွယ်တဲ့ကိစ္စတစ်ခုတော့မဟုတ်ဘူးပါဆိုလုတ်တာတိုင်းကလည်းဟိုလုပ်ငန်းအမျိုးသားတွေမတူညီတဲ့ခါမှာလွယ်လင်းလို့အလုပ်တောင်းလည်းရုပ်တဲ့မဝင်တာတပိုင်းနောက်ကသူတို့အစောကျဥပဒေအရ15ရက်အတွင်းဖြစ်ရမဆိုတဲ့အပိုင်းလည်းအဲ့လောက်ကြီးအလွယ်တကူလင်းနေနေမဖြစ်နိုင်ဘူးခင်ဗျသူပြောတဲ့တတ်မှတ်တဲ့15ရက်အတွင်းမှာကျွန်တော်ကအလုပ်ရှင်အတင်မရှိဘူးဆိုရင်သူ့ရဲ့ဥပဒေအရဒီလုတ်သားတွေကျွန်တော်နေရပြန်ရတော့မှာ
ထိုင်းနိုင်ငံမှာမြန်မာလုံသမား3တန်းတဲ့မင်းရှိနေပြီးမြန်မာနိုင်ငံကနေအလုပ်ကန်အခွင့်အလမ်းရှာဖွေဖို့လာကြသူတွေဟာနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်အမှန်အေးမှာပါရှင်ဟောင်ကောင်ကျွန်းမှာဒုတိယမြောက်နေ့အဖြစ်အထီးကယုံနှိမ်နင်းရေးရဲတပ်ဖွဲ့ကဝိုင်းထားတဲ့တက္ကသိုလ်ဝင်းထဲကနေလွတ်မြောက်နိုင်ရေးအတွက်ဒါဇင်နဲ့ချီတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေတနင်္လာနေ့ကစိုးရိမ်တကြီးစ조사နေကြပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာမဲ့အပေါ်စိုးရိမ်နေကြတဲ့ဟောင်ကောင်ကျွန်းကနေ VOA သတင်းတော် Bill Gallo သတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
။ဟောင်ကောင်ကတက္ကသိုလ်ဝင်းထဲကနေလွတ်မြောက်ရေးကျောင်းသားတွေကမျက်ရည်ယိုပုံးတွေ Rubber ကြီးစံတွေကိုဖြတ်ပြီးရဲတပ်ဖွဲ့အတားအဆီးကိုကြော့ဖြတ်ဖို့စ조사ကြပါတယ်။အများစုကတော့လွတ်အောင်မစွမ်းဆောင်နိုင်ကြပါဘူး။ဟောင်ကောင်ပိုလီတက်ကနစ်တက္ကသိုလ်ကိုအဓိကယုံနှိမ်နင်းရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့ညပိုင်းကတည်းကဝိုင်းရံပိတ်ဆို့ထားတာဖြစ်ပြီးပိတ်မိနေတဲ့ကျောင်းသားတွေကတနင်္လာနေ့မှာဒုတိယအကြိမ်ဖြစ်အုပ်စုဖွဲ့ပြီးလွတ်မြောက်ရေးအတွက်စ조사ကြတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတက္ကသိုလ်ဝင်အတွင်းမှာအတားအဆီးတွေလုတ်ပြီးစုနေကြတဲ့ကျောင်းသားတွေတဲကရာနဲ့ချီတဲ့ကျောင်းသားတွေထွက်လာတာကိုပိုလီတက်နစ်တက္ကသိုလ်ထဲမှာတွေ့ရပြီးရဲတွေကမျက်ရည်ယိုပုံးနေနဲ့ပြစ်နေတာကိုတွေ့ရတဲ့အကြောင်းရိုးရင်းဆန်ကပ်ဖြစ်နေတာတွေတွေ့ရတဲ့အကြောင်းအခင်းဖြစ်နေရာမှာရှိနေတဲ့ VOA သတင်းတောက်ဝီလျံဂဲလိုကပြောပါတယ်စူပူအောင်ချောင်းမူဆန်ရဆွဲခြင်းနဲ့လူပေါင်းရာနဲ့ချီပြီးရဲတပ်ဖွဲ့ကဖမ်းဆီးနေတဲ့အပေါ်ဒေသခံတချို့ကတော့မကြည်မနက်ဖြစ်နေကြပါတယ်။ဟောင်ကောင်ဒေသခံတဦးဖြစ်တဲ့ Ronald ကအခုလိုပြောပါတယ
်။ I can't imagine it is happening in Hong Kong actually after so many things happened.
အခြေအနေတွေအမျိုးမျိုးကြုံတွေ့ခဲ့ရပြီးတဲ့နောက်ဟောင်ကောင်မှာဒါမျိုးဖြစ်နေတယ်ဆိုတာကိုမတွေးမိနိုင်ဖြစ်နေပါတယ်။ကျွန်တော်တို့ကယဉ်ကျေးတိုးတက်တဲ့မျိုးတစ်ခုပါ။ကျွန်တော်တို့မယဉ်ကျေးတဲ့အပြုအမူတွေအများကြီးကြုံတွေ့နေရပါတယ်
။ညာဘက်ကတော့တက္ကသိုလ်တင်းမှာနေရအများအပြားမိလောင်နေပြီးဆန္ဒပြမှုကလည်းပြင်းထန်ခဲ့ပါတယ်တက္ကသိုလ်ထဲမှာလူဘလောက်ကြံနေသေးတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး ဒါပြင်ဆန္ဒပြသူတွေမှာလက်နက်တွေဆန္ဒရိတ်ခါဘလောက်ကြံ့နေသေးတယ်လဲဆိုတာလည်းမသိရပါဘူးပြီးခဲ့တဲ့9လကျော်ကဆက်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းအဆိုးရွားဆုံးအကြမ်းဖက်မှုတွေလည်းဖြစ်ပါတယ်အခုတက္ကသိုလ်ကိုပြန်လည်ထိမ့်သိမ့်နိုင်ရေးအာဏာပိုင်တို့ဘက်ကကြိုးပမ်းမှုမှာသွေးရတန်ယူဖြုတ်ခွဲမှုတွေဖြစ်လာမယ်အပေါ်မှာတော့အစိုးရနေကြပါတယ်တက္ကသိုလ်ဝင်တဲ့မှာတော့ဆန္ဒပြចောင်းသားတွေကအတားအဆီးတွေလှုပ်ထားပြီးလောက်လေးကွာတွေဓာတ်ဆီပလင်းတွေလိုမျိုးလက်ဖြစ်လက်နက်တွေလည်းစုဆောင်ထားပါတယ်တရုတ်ပိုင်နဲ့ထက်ကဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဖို့ចောင်းသားတွေကတောင်းဆိုကြတာပါဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုအစိုးရဘက်ကအခုချိန်ထိတော့မလိုက်ရောသေးပါဘူးရှင်
မတ်တိန်ကြီးထိုက်ပြောပြသွားတာပါအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြမှာပါရှင
်ဘာသာရေးတပ်ဝင်ယုံကြည်မှုကိုအခြေခံတဲ့ခွဲခြားဆက်ဆံမှုတွေကိုတွန်းလှန်ဖို့ဥပဒေတွေနဲ့မူဝါဒပြောင်းလဲမှုတွေမြန်မာနိုင်ငံမှာလိုအပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ယူလီနာအိုချပ်ရေးသားထားတဲ့စောင့်မကို Forbes.com မှာဖတ်ရပါတယ်ရွေးချယ်မှုစဉ်တွေနဲ့တခြားလူနည်းစုဘာသာကွဲတွေပေါ်မှာကျူးလွန်တဲ့ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ တို့ကအတိအကျစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာပဲတခြားမြန်မာနိုင်ငံတွင်းကပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့လူနည်းစုတွေရဲ့လုံခြုံရေးနဲ့သူတို့ရဲ့ဘဝတွေပြန်လည်ထူထောင်ရေးကိစ္စတွေကိုတော့မေ့ထားလို့မရဘူးလို့ဆောင်းမရှင်ကထောက်ပြထားပါတယ်အရေးတကြီးလိုအပ်နေတာကတော့ဥပဒေနဲ့မူဝါဒရေးရာပြုပြင်ပြောင်းလဲမှုတွေပဲလို့မိမောင်းတို့ရေးသားထားပါတယ်။ကိုလိုနီခေတ်ဥပဒေတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ကိုတားမြစ်တဲ့ဥပဒေတွေ၊ကိုယ်ခွင့်ယုံကြည်မှုဘာသာပြောင်းရမယ်ဆိုတဲ့ဥပဒေတွေစတာတွေကိုလည်းပြင်ဆင်ဖို့ထောက်ပြထားပါတယ်။ဘာသာကြားလူနည်းစုတွေပေါ်မှာခွဲခြားဆက်ဆံမှုနဲ့ပတ်သက်တဲ့ဥပဒေတွေပေါ်မှာစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ဝင်တွေကလည်းပြောဆိုခဲ့တာကိုကိုယ်ကဖော်ပြထားပါတယ်။အထက်မှာပြောထားတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နဲ့ဘာသာကြားလူနည်းစုတွေမြန်မာနိုင်ငံမှာအများတန်းတူနေထိုင်နိုင်ဖို့အတွက်မြန်မာနိုင်ငံဥပဒေတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြောင်းလဲဖို့တိုက်တွန်းထားပါတယ်။ဒီလိုပြောင်းလဲမှုတွေမရှိသေး၍မြန်မာနိုင်ငံကဘာသာကြားလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံမှုပပဖို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာဟာအာရှမှာစူးစမ်းဖို့နောက်ဆုံးကြံနေသေးတဲ့ဈေးကွက်ဆိုတာကိုပေါ်လွင်စေတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ရီဝမ်ဝူရေးသားထားတာကို koreatimes.co.kr မှာဖတ်ရပါတယ်။အာဆီယံနဲ့တောင်ကိုရီးယားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်နဲ့အာဆီယံတန်မတ်တွေကိုတွဲဆုံမေးမြန်းထားတဲ့အတွေ့အဆက်တွေကတခုလည်းဖြစ်ပါတယ်။အာရှမှာစူးစမ်းလေ့လာဖို့နောက်ဆုံးကြံနေသေးတဲ့ဈေးကွက်ဖြစ်တဲ့မြန်မာနိုင်ငံမှာတောင်ကိုရီးယားကယင်းနှီးမြှုပ်နှံမှုတွေလုံနိုင်တဲ့ခွင့်နဲ့အများကြီးရှိတဲ့အကြောင်းကိုလည်းရေးသားထားပါတယ်။အချမ်းသာဆုံးအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲအာဆီယံနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကြားကွာဟမှုနှဲအောင်လို့လှုံ့ဆော်မှု2020ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုလည်းဖော်ပြထားပါတယ်။မြန်မာကပဲတရုတ်နဲ့အိန္ဒိယတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အတွက် GMS မဟာမဲခေါင်ဒေသနဲ့ BCIM ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံလမ်းတို့ပါဝင်တဲ့အကြီးဆုံးနယ်စပ်ဖြတ်ကျော်စီးပွားရေးမှာပါဝင်တဲ့တစ်ခုတည်းသောအာဆီယံဖွံ့ဖြိုးဆဲနိုင်ငံမြန်မာကဖြစ်လာတယ်လို့ရည်သားထားပါတယ်။တရုတ်မှာကုန်ကြမဲ့အလုတ္တမလာစာရဲ့သုံးပုံတစ်ပုံပဲမြန်မာနိုင်ငံမှာကုန်ကြမှာဖြစ်တဲ့အတွက်ဈေးချိုတဲ့အလုတ္တမလာကတွေကဆက်ရောက်နေမြန်မာနိုင်ငံကိုလာပြီးဖွင့်ဖို့အဆင်ပြေဆုံးနေရာဖြစ်လာတယ်ဆိုပြီးလည်းရေးသားထားတာပါမြန်မာနိုင်ငံရဲ့အတွန်းရှည်မဲ့ဖွံ့ဖြိုးရေးစီမံကိန်း MSDP နဲ့တောင်ကိုရီးယားရဲ့ New Southern Policy ကနှစ်ဦးနှစ်ဖက်အကျိုးရှိမဲ့မူဝါဒဖြစ်တဲ့အကြောင်းကိုလည်းတောင်ကိုရီးယားဆိုင်ရာမြန်မာတမတ်ဦးတန့်စင်ကပြောတာကိုကိုကဖော်ပြထားပါတယ်2018ခုနှစ်မှာဒေါ်လာ 1.39 ဘီလီယံဘိုတောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးလှုပ်ဆောင်နိုင်ခဲ့တယ်လို့လည်းရေးသားထားတာကိုဖတ်ရပါတယ်ရှင်
။မတ်ဤတန်စင်ပြောပြသွားတာပါ။အခုလိုကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။ကျမတို့ဒီ VOE မြန်မာပိုင်းကနေမကြခင်မှာတော့နှစ်ကူးဒီပြက်ကြိန်တွေကိုဖြန့်ဝေတော့မှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးဓာရီနဲ့အတူပြက်ကြိန်တွေကိုလည်းတောင်းခံကြဖို့မေတ္တာရက်ခံပါရရှင်။ကျမတို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျွန်မတို့ခုအင်္ဂါနေ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယဆရာမမေးတဲ့
ဒါကတော့နိုင်ငံတကာတရားရုံးတွေကမြန်မာကိစ္စကိုကင်တွယ်လာနေတဲ့အပေါ်မှာဒီမြမစီးပွားရေးကိုရောဘလို့ရိုက်ခတ်မှုတွေရှိလာနိုင်မလဲဆိုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနှာစင်ရဖို့ရှိပါတယ်။တခါမြမတခွင်အစီအစဉ်တက်တက်ရောင်သတင်းလွှာစရာတွေကိုလည်းထုတ်လွှင့်မှာပါ။နောက်နနခင်းတိုင်းတင်ဆက်နေတဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းဒီကနေ့မနေ့နှာစင်ရဖို့ရှိပါတယ်။အခုတော့မြမတခွင်အစီအစဉ်ကိုအရင်ဆုံးနှာစင်ရမှာပါ။ပဲခူးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာဆိုရင်လေကောင်းညင်းဆိုင်ပွဲတော်ဆိုတာကိုကျင်းပကြပါတယ်ဧည့်သည်တွေကိုကောင်းညင်းဆိုင်ထုံနဲ့အဝတ်ပြုတယ်လို့ပြန်ရင်လေလက်ဆောင်ထည့်ပေးလိုက်တာပါမြင့်မခသတင်းအေဂျင်စီကကိုမွေးကျူကနေတင်ပြထားပါတယ်ရှင
်ပဲခူးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာစဘာရိတ်သိမ်းပြီးချိန်တိုင်းနှစ်စဉ်ကျင်းပပြုလုပ်နေကြဖြစ်တဲ့ကောင်းချင်းဆိုင်ပွဲတော်ကိုတစောင်းမုံလာတွေမှာကျင်းပလေးရှိကြပါတယ်။အဲ့ဒီဒေသဘက်ကကြေးရွာတွေမှာဖျားပွဲတော်တွေကိုရာသီလိုက်သတ်မှတ်ကျင်းပလေးရှိကြပြီးဗုဒ္ဓဘာသာဝင်တွေကိုးကွယ်တဲ့ဖျားရှင်ကိုတတ်တော်ထင်ရှားရှိနေတဲ့ကဲသို့ရည်မှန်ပြီးဆွန့်တော်ကြီးကက်လူပူဇော်ကြတဲ့ပွဲတော်တွေဖြစ်ပါတယ်။ဒီလိုဖျားပွဲတော်တွေကိုလာရောက်လည်ပတ်တဲ့အပေါင်းအသင်းမိတ်ဆွေတွေကိုကောင်းချင်းတုပ်တွေစုပေါင်းချင်အောင်ထားတဲ့ကောင်းချင်းဆိုင်တွေနဲ့အခမ်းကျွေးမိတာကောင်းချင်းဆိုင်တွေလက်ဆောင်ပေးကြတာကိုဆွဲပြုပြီးကောင်းချင်းဆိုင်ပွဲတော်လို့ဖော်ဆိုကြတာလည်းဖြစ်ပါတယ်။စဘာရိတ်သိမ်းချိန်မှာအစောဆုံးပေါ်ဦးပေါ်ပြကောင်းချင်းဆန်နဲ့လှုပ်ထားတဲ့ကောင်းချင်းဆိုင်တွေကိုဖျားရှင်တန်းမှာစွန့်တော်ကြီးကက်လူပူဇော်တာကျွေးမွေးဧည့်ခံတာဟာဆန်ရီစဘာပေါ်များစီဖို့ကောက်ပဲတည်နံဖြစ်တွန်းစီဖို့ကြည်ရွယ်လူရန်းလာလို့လေဒေသခံတွေကပြောကြပါတယ်။အဲ့ဒီကြောင့်လည်းပသက်လို့ကြောက်မြင့်ကျွေးရွာမှာရွှေလာရောင်ဖျားခေါ်ဘကအဖွဲ့ဝင်ဦးမောင်မောင်ထူးကအခုလိုပြောပါတယ်။ကိုယ့
်ရဲ့လောအားပင်ပန်းလှုပ်ထားတဲ့တောင်သူလယ်သမားတွေရဲ့ဒီစဘာတွေလိုက်ကြတယ်ပေါ်လာတဲ့ကောက်ပွဲလူလူအတန်းလှုပ်တယ်ဗုဒ္ဓဘာသာရဆိုရင်အရင်ကောင်းတဲ့ကုသိုလ်လေးတစ်ခုပေါ့ဗျာရှေ့လူကြီးတွေတုန်းကတော့ဒီမှာ6ရက်အိမ်မောင်တော်အိမ်မောင်ပဲခါ9ရက်နေ့10ရက်နေ့ပေါ့အဲအမောင်ဇက်တွေပါတယ်အဲ့ဒါဟိုရုပ်ရှင်တွေထည့်တယ်ပေါ့ဘူးတော့ဒါတွေကနည်းနည်းနည်းနည်းရရမှာလည်းပဲအရင်ဟွာဖြစ်နေတော့ဘူးပိုင်းကြတော့ဒီရုပ်ရှင်တွေဇက်တွေကိုမထည့်တော့ဘူးပေါ့ကျွန်တော်တို့ဒီကနေပြီးတော့ပဲဒီဧည့်သည်တွေကိုကျွေးမွေးအခမ်းအနားရဲ့အဲ့ဒါဟိုဖျားသွားပြီးတော့ရှင်လာရောင်ဖျားသွားပြီးတော့ဟိုစွန့်တော်ကြီးတင်တယ်ပေါ့အဲ့လိုလေလုပ်တယ်ခု9ရက်နေ့ခုညနေဆိုရင်ကျွန်တော်စွန့်တော်ကြီးတင်သွားကြမယ်လှည့်ပြီးတော့စွန့်တော်ကြီးတင်သွားတယ်ဟို10ရက်နေ့မနေ့ကျတော့စွန့်တော်ကြီးကတ်တယ်12နာရီလဲကြတော့ကျွန်တော်တို့က12နာရီကြိုလဲကြိုစွန့်တော်ကြီးတင်စွန့်ပြီးတော့အာမရည်သက်ချပြရားပွဲလုပ်ခဲ့ပြီးတော့ကျွန်တော်တို့ဒီဟိုပေါ့ပွဲတော်လေးလေးနေပေါ့ပြရားခံတယ်
ကောင်းချင်းဆိုင်ပွဲတော်ကိုကြောင်းမြင့်ကျွေးရွာပြင်ရွှေတောင်မြို့နယ်တဲကရွာတစ်ကုန်းကျွေးရွာရွာဟောင်းကုန်းကျွေးရွာရွာလေးကုန်းကျွေးရွာထန်းကုန်းကျွေးရွာမြင်းနီးဝကျွေးရွာရွာတကြီးကျွေးရွာရွာသားရကျွေးရွာရှင်ကုန်းကျွေးရွာတွေကအိမ်တိုင်းလိုလိုမှကျင်းပပြုလုပ်ကြတာဖြစ်တယ်လို့သိရပါတယ်။တနေ့မှတခါပြုလုပ်တဲ့ဒီပွဲတော်ကိုအကြောင်းပြုပြီးဆွေမျိုးတွေမိတ်ဆွေအပေါင်းအသင်းတွေပြန်လည်ဆောင်စည်းကြတယ်လို့လည်းကြောင်းဆရာမတူဦးဖြစ်တဲ့တော်ခတ်ဝေဝေငင်းကအခုလိုပြောပါတယ်။
တ ောင်းချင်းဆိုင်ပွဲတော်ဖြစ်လာပုံပါဘောเนาะဒီရာသီပေါ့เนาะလဲဆိုင်တဲ့အချိန်မှာပေါ်ဦးပေါ်ပြားဖြစ်တဲ့ကောင်းချင်းပေါ့เนาะအဲ့ကောင်းချင်းဟိုပါလားတို့ရတလေအနေနဲ့ဟိုဘိုးဝါပြီးပြန်လက်ထပ်ပြန်အောင်เนาะအဲ့တော့ကောင်းပေါ်ဦးပေါ်စားကောင်းချင်းကိုစိုက်ပြီးတော့ဘုရားကိုသစ္စာတရားကိုပူဇော်တယ်ဆိုရင်အတိတ်ပိုင်းနဲ့ပြုလုပ်ကြတဲ့ပွဲဖြစ်ပါတယ်ပေါ့เนาะဒီလိုရှိရင်ဒီလိုကောင်းကင်ဆိုင်ပွဲတော်ပြုလုပ်ရတဲ့အတွက်ကြောင့်ပေါ့နော်ဟိုယနေ့ရဝေးရအမေဆွေမျိုးတွေအကုန်လုံးလည်းလာပြီးတော့စားပျော်ပျော်ပါပါစားတာတောက်ကြတယ်ပြီးလို့ရှိရင်ဝေးပါနေတဲ့တငယ်ချင်းတွေအကုန်လုံးလည်းဒီမျိုးဒီကောင်းကင်ဆိုင်ပွဲတော်ရဲ့ကိုရောက်ပြီဆိုလို့ရှိရင်ပေါ့နော်ပြန်လာကြပြီးတော့ဆွေမျိုးပြင်တဲ့အတူအဲ့လိုမျိုးတွေ့ဆုံတဲ့ပွဲလေးဖြစ်ကုန်လို့ကျင်းပတာဖြစ်ပါတယ်
ပွဲတော်ကျင်းပချိန်ဆိုဒီနေမြေတွေကကြေးရွာသူကြေးရွာသားတွေဟာဟိုဘက်ရွာဒီဘက်ရွာပျော်ပျော်ပပကူးကူးတွားလာကြပြီးဒါနပြုအခမ်းနဲ့စားတောက်ဖွဲ့ရာတွေကိုစားတောက်ကြရင်ကောင်းချင်းဆိုင်ပွဲတော်ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်ဒီပွဲတော်ဟာလွန်ခဲ့တဲ့နှစ်ညလောက်ကတည်းကအိုးဝါပြည်ပင်အစဉ်ဆက်ကျင်းပလာခဲ့တဲ့ရိုးရာပွဲတော်တစ်ခုဖြစ်တာကြောင့်အခုမျိုးဆက်တွေလက်ထက်မှာလည်းဆက်လက်ထိန်းသိမ်းသွားရမှာဖြစ်တယ်လို့ဒေသခံလူငယ်တွေကပြောကြပါတယ်ကြောင်းမြင့်ကြေးရွာသားတို့ဦးဖြစ်တဲ့ကိုလိုင်ဦးကတော့ကောင်းချင်းဆိုင်ပွဲတော်နဲ့ပတ်သက်လို့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ
်ကောင်းချင်းဆိုင်ပွဲတော်ထုံးတယ်ကတော့ဒီလူကြီးသူမတွေပြပြချက်အရာကျွန်တော်တို့ဒီတောင်သူဥကြီးတွေရဲ့နေရာဆိုင်ခင်းတွေရဲ့ထွက်တဲ့စမပီးနဲ့စမပီးနဲ့ဥဖြစ်ရပါဗျာဒါလေးပြတ်သွားဖျားဘူးဆုတ်ကတ်တဲ့ကောင်းကြီးတိုင်းဆိုင်ပြီးတော့ပြုတ်လုပြီးတော့လက်ဆွဲတော့ဆုတ်ကတ်တဲ့ဝဲပေါ့လူတော်တဲတာကတော့ဒါဖျားဘူးကောင်းကြီးတိုင်းဆိုင်ပြီးတော့ကတ်တယ်ဘုံပဲတည်တာတတိမျိုးစုံအဲ့တွေကြတော့အဟင်းမျိုးစုံချက်ကျွေးတယ်အဟင်းမျိုးစုံသမင်းကျွေးတယ်ပေါ့ဒါလူငယ်တွေကြတော့လူငယ်တွေကဏ္ဍဘာဘာညာကြီးလည်းပါတော့ပေါ့ကွာကြကြတော့လက်ဆောင်ကောင်းချင်းတိုင်းပေးလိုက်ရတယ်သူတို့ကလည်းကောင်းချင်းတိုင်းလေးတွေပေးလိုက်လို့သူတို့ကလည်းပီတိဖြစ်တယ်လို့ကျွန်တော်တို့တော့ပေးရတဲ့လူကလည်းကျွန်တော်တို့ကပီတိဖြစ်ပါတယ
်ပွဲတော်မှာစွန့်တော်ကြီးကတ်လူတာအပြင်ကာလာသားတွေကြိုက်တေးဂီတာနဲ့ဖျော်ဖြေတာတွေအိုးစီဒိုးဘဝိုင်းနေနဲ့ကြေးရွာတွေကိုလှည့်လေတာတွေပိုက်ကြော်ချင်းပြိုင်ပွဲတွေကိုလည်းထည့်သွင်းကျင်းပလိရှိတယ်လို့သိရပါတယ်ကျွန်တော်မှွေကြည့်ပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
အခုနောက်ဆင်ခဲ့ရတဲ့မြန်မာတခွင်အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေညနေခင်းအစီအစဉ်မှာလည်းတင်ဆက်ပေးနေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုနောက်ဆင်မှုအချိန်ရောက်ပါပြီ။လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြန်မာခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြန်မာပြည်တွင်းယင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေပါသလား။အမေရိကန်လုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာဥပဒေကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လောက်ကင်ခဲ့ဘူးသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျုံလျံနဲ့ဆွေးနွေးမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါရရှင
်ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေဆွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်အပါအဝင်ပေါ့နော်အနောက်နိုင်ငံတည်းရဲ့အဓိကယင်းနှီးမြှုပ်နှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအခုရင်ဆိုင်အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးတက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးတက်ရောက်မှုဒုတိယဆီယမ်မမေးတဲ့စီးပွားရေးဆိုင်ရာယင်းနှီးမြှုပ်နှံမှုဆိုင်ရာအကျိုးတက်ရောက်မှုတတိယဟိုလူမှုရေးဆိုင်ရာပေါ့ social impact ပေါ့စတုတ်ထကတော့အဲ့ဒီ impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲ။ဟို ICC ဖြစ်ဖြစ် ICC ဖြစ်ဖြစ်ဒီ Argentina မှာပဲဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူး။သူကလည်းသူပတ်စံချမ်းသာပြီးတော့ငွေရှာပြီးတော့ဟိုအကျိုးအမြတ်အတွက်လူချင်တဲ့လူ။လူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုသုံးခု pending အလုပ်ခံရတဲ့နိုင်ငံပါလာဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲ့တော့ဒီလိုနီးစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်ဒါပေမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိဘဲနဲ့ကျွန်တော်ကျမအမျက်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့လာလိမ့်မယ်လို့ထင်တယ်ဘာလို့လဲဆိုတော့ ဟိုတောမီလောင်တောကြောင်လက်မောင်းခတ်ပေါ့ကွာအဲ့ဒီအမျက်အစွမ်းကိုကြည့်ပြီးတော့လုပ်တဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ယင်းနှိမ့်မြုံနံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလားဆိုတာယင်းနှိမ့်မြုံနံဖို့လုံမဲ့ပိုက်ဆံရှိတဲ့လူတယောက်ကသူ့ရဲ့ယင်းနှိမ့်မြုံနံဖို့ကနေအမျက်ရမယ်ဆိုတဲ့ပျော်လင့်ချက်နဲ့သူကယင်းနှိမ့်မြုံနံဖို့လုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူယင်းနှိမ့်မြုံနံဖို့တစ်ခုလုပ်ပြီးတော့အဲ့ဒီမြုံနံဖို့ရဲ့ထွက်လာတဲ့ရလတ်ကမြန်မာပြည်မှာမဟုတ်နိုင်ငံခြားကိုတင်ပို့ရမှာEU ကိုပို့ရမှာအမေရိကန်ပို့ရမှာလက်တင်အမေရိကပို့ရမှာဂျပန်ကိုပို့ရမှာရုရှားကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စ genocide တို့ crime against humanity တို့ war crime တို့ဂျူးလွန်တယ်လို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာဖွင့်ဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင်သူကဒီမှာယဉ်ညင်းမြုပ်လာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တတိယမှာအရှုံးခံပြီးတော့ယဉ်ညင်းမြုပ်လာဖို့လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဖက်မှာဒီ investment ကနေဟိုဖက်က supply နဲ့ benefit အကုန်လုံးကချိတ်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဟိုဒီအကုန်လုံးချုပ်ပြီးတော့သုံးသပ်နိုင်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ငါထိုင်းမှာဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့ခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမင်းကွန်ပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လူနေရာမျိုးမှာဒါယင်းနှိမ့်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းယင်းနှိမ့်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှားကဟိုဒီ investor တွေကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ခြေရှိတယ်အကျိုးအမြတ်ရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ထင်တယ်ပထမအချက်ကဘာလို့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အာရှက investor တွေဆိုတာစဒီ regulation တော်တော်နေတယ်သူတို့ကငွေဖြူငွေမဲကစပါဟိုဘောတရားဝင်ရောတရားဝင်ရောဒီကိစ္စတွေ regulation အားနေတော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာထွက်ပေါက်လေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်လို့မယ်ဆိုလို့ရှိရင်သူ့ရဲ့ regulation ကခိုင်မာတော့ဒီထွက်ပေါက်လေးတွေကရှာဖို့အရေးခက်တယ
်။ဟောဒီအစိုးရနဲ့လောကကန်ရတဲ့အနေအထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပေးတာတွေတိတိတတ်တာတွေ့လာရပါသလား။ဘလောက်ဒီလောက်တာကန်တာအဝင်အဝိုင်းမျိုးဖြစ်လာပါသလဲ
။ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ connection လောက်ရှိပါပြီဒီမှာနေနေတာတစ်ခုကတူတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တစ်ခုတည်းမလုပ်ဘဲနဲ့အကုန်လုံးမှသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတယ်လို့ဖြစ်နေတယ်အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်တင်တာ regulation ကောင်းကောင်းချပေးပြီးရင်ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လိုတယ်လို့ကျွန်တော်ကတော့ယူဆတယ်ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘဟုချုပ်ကန်မှုကနေကြီးပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကအခုထိမပြောင်းသေးဘူး
ခုဆက်လက်ပြီးတော့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါနော
် You ready?
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းမှာတော့ K-pop နာမည်ကျော်အစိုးရကောင်မလေးတယောက်ဖြစ်တဲ့ CA ဘာလို့များသူ့ရဲ့ ကိုစားပြုကုမ္ပဏီအဖွဲ့နဲ့စာချုပ်ရက်လိုက်တာပါလေ။ပြီးတော့နာမည်ကျော်အဆိုတော် James Plant သူနေတဲ့ Chelsea ရက်ကွက်မှာ Pub Sign Design ACC လေးဖွင့်လိုက်ပါရင်ဒီလိုမျိုးကဘာတော်လောက်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတို့တွေတွေကိုပြောပြပေးသွားပါမယ်။ K-pop နာမည်ကျော်ဆိုရမလေးတရားကိုသူ့ကိုစားပြုတဲ့အဖွဲ့နဲ့လမ်းခွဲလိုက်ပါရင်နာမည်ရင်းကဤချဲရင်သူ့ရဲ့ K-pop အမှုပညာနာမည်ကတော့ CL ဖြစ်ပါတယ်။သူ့ကိုတီးတဲ့မူပိုင်ခွင့်အစာချုပ်ချုပ်ထားတာကိုရက်စဲဖို့ဆုံးဖြတ်ချက်သဘောတူညီမှုရသွားပြီလို့သူ့ကိုကိုစားပြုတဲ့သူ့ရဲ့ manager company YG Entertainment ကပြီးခဲ့တဲ့တောက်ကြကပဲကြေညာသွားတာပါ။ CL ရဲ့ရှေ့လျှောက်အမှုပညာလုပ်ငန်းတွေကိုလည်းဆက်ပြီးတော့အားပေးသွားကြပါဆိုပြီးတော့သူ့ရဲ့ K-pop ပြည်သက်ကို YG Entertainment ကတိုက်တွန်းပြီးတော့သူ့ကိုလည်းအကောင်းဆုံးစုမွန်တောင်းပေးထားပါတယ်။CLR 2009ခုနှစ်မှာ K-pop blogger တွေစရောက်လာတာဖြစ်ပြီးတော့ Park Bon Central Park နဲ့ Gunmen Zero ပါဝင်တဲ့ 2NE1 အဖွဲ့ရဲ့ခေါင်းဆောင် Rap တချင်းတွေကိုအဓိကတည်ဆူသူဖြစ်ပါတယ်။သူတို့ 2NE1 အဖွဲ့က2016ခုနှစ်မှာဖြစ်လိုက်တာပါ။သူကတော့2016ခုနှစ်မှာအင်္ဂလိပ်လိုဆိုတဲ့ Lift ဆိုတဲ့တေးတပြား track ခဲ့ပြီးတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာဝင်ခဲ့လို့ဒီ Billboard တချင်းဝင်တဲ့ပထမဦးဆုံးအမျိုးသမီးကိုရီးယားဆိုတော့ဖြစ်ပါတယ်။ဒါကြောင့်2016ခုနှစ်မှာပဲ Times Magazine ကသူ့ကို The Future of K-pop in America American ပြည်အောင်စုရောက် K-pop ရဲ့အနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့ပြီးတော့သူကတမျိုးကြ K-pop တို့ရဲ့ CEO ပုံကိုလည်းချက်ပေးခဲ့သူဖြစ်တဲ့နာမည်ကျော်ပါလေ။အခုလက်တလောမှာပဲသူက American ပြည်အောင်စုကနာမည်ကျော် Black Eyed Peas အဖွဲ့နဲ့ပေါင်းပြီးတော့တချင်းတစ်ပုတ်လှုပ်ထားပါရှင့်။နာမည်ကျော် British ဆိုတော့ James Blunt ဟာ You are the beautiful ဆိုတဲ့တချင်းနဲ့နိုင်ငံတော်မှာအောင်မြင်မှုရခဲ့ပြီးတော့အခုတော့သူက AACC Public တခုဖွင့်ဖို့အစီအစဉ်နေတာပါ Spanish That's for you သူနေတဲ့ရက်ွက်ထဲက pub အရက်ဆိုင်လေးပိတ်ပြီးတော့အိမ်နေနဲ့ပဲထားရမယ်ဆိုတာကြတော့အိမ်ဆိုင်လေးကိုဝယ်ပြီးတော့ဆက်ပြီးတော့လဲပတ်နေအောင်လုပ်ဖို့အတွက်သူဆုံးဖြတ်ခဲ့တာပါလန်ဒန်မြို့တော်ရဲ့အနောက်တောင်ဘက်ကလူချမ်းသာတွေနေတဲ့ Chelsea ရပ်ကွက်မှာရှိတဲ့ The Fox and Pigeon ဆိုတဲ့ဆိုင်လေးကသူ့အိမ်နဲ့ language ကျိုးလေးမှာရှိတာဖြစ်ပါတယ
် Run down and very sad and I've always said you know if it came off for sale I know what I would do but I never
ဆိုင်ကရဲဆုံနေပြီးတော့ကြည်ရတာလဲလုံးဝကိုစိတ်ချမ်းသာစရာမရှိပါဘူးဒီဆိုင်လေးရောက်ရင်တော့ငါဝယ်မယ်ဆိုတော့ရင်းနေကသူစဉ်းစားနေတာပါတဲ့ဒါပေမဲ့တကယ်တမ်းအဲ့ဆိုင်လေးကိုပိုင်ဆိုင်နိုင်လိမ့်မယ်လို့ထင်မှားခဲ့မိဘူးလို့ James Plant ကပြောပါတယ်ဒီနေ့မှာသူနဲ့တငယ်ချင်းတယောက်တွေ့တော့အဲ့တငယ်ချင်းကအိမ်ချမ်းမြေအလုပ်လုပ်တယ်လို့ပြောတယ်ပြီးတော့အဲ့ public ကိုရောင်းတော့မယ်ဆိုတာလဲသူက James Plant ကိုပြောပြတာပါအဲ့ဒါနဲ့ကျွန်တော်လဲဒီ public ကိုဝယ်မယ်ဆိုပြီးတော့ပြောလိုက်တယ်တဲ့အဲ့မှာသူနဲ့အပြိုင်အဲ့ pub ကိုလိုက်ဝယ်တဲ့သူတွေလည်းရှိပါတယ်သူတို့ကအဲ့နေရာကိုလူနေအိမ်ဖြစ်နေပြောင်းလိုက်မှာပါဒါပေမဲ့လဲ James Plant ကတော့အဲ့ pub ကို pub အတိုင်းပဲဆက်ပြီးတော့ထားပြီးတော့ဒီရက်ွက်ထဲကလူတွေလာပြီးတော့တွေ့ဆုံနိုင်တဲ့အများပြည်သူစုဝေးတဲ့ဘားဆိုင်လေးဖြစ်နေထားမယ်လို့အမခံပြောဝယ်ယူခဲ့ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
ဆက်လက်ပြီးတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတ်တန်းရဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေက Red Letter Day အကြောင်းကိုကျမတို့နားဆင်ကြရအောင်ပါရှင
်ဒီတင်ပါနေဒါမှမဟုတ်ရဲလို့အဓိပ္ပာယ်ရတဲ့ Day ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံး
Red Letter Day.
ကိုတင်ပြပြီးမှဖြစ်ပါတယ်။စာလုံးပေါင်းက RED Red ကအနီရောင် LETTER Letter ကစာဒါမှမဟုတ်စလုံး DAYD ကနေဒါမှမဟုတ်ရဲဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့စာလုံးအနီရောင်နေပေါ့။တော်ရရှိများကယ်လန်ဒါပြည့်ကြင်ကိုကြည့်မယ်ဆိုရင်တနည်းမှာလာပေါင်း7လရှိတဲ့ရက်တွေဟာတာမန်ရက်တွေဖြစ်ရင်ဂဏန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေတုနေ့ရက်တွေမှာတော့ဂဏန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကို သတိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှဆိုဘာသာရေးအခကြီးရဲ့ကြီးတွေလို့တကြံလို့နှစ်သက်ခုချင်းလို့မြန်မာလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအစ်စ်နဲ့ရုံးပိတ်ပေးရတဲ့နေတူးနေမြမျိုးတွေအတွက်ပြည်ကလေးမှနေ့ကိုညှိညွတ်တဲ့ကဏ္ဍတွေကိုအနီရောက်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်ဒါကြောင့်မလို့ Red Letter Day ရဲ့ idiom အသေးပဲကတော့ကိုယ့်ဘဝမှာအရေးကြီးတဲ့နေ့ပဲဖြစ်ပါလိမ့်ဥပမာကိုလက်ထက်တဲ့နေ့လို့ကိုသားလေးသမီးလေးမွေးတဲ့နေ့လို့ဘဝမှာထူးခြားတဲ့နေ့မင်းမရနိုင်တဲ့နေ့တွေလို့ပေါ့ဒီသုံးနေ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The day my son was born was a red letter day for me. He is also the first grandchild for my parents.
ကျွန်တော်သားလေးမွေးတဲ့နေ့ကတော့ကျွန်တော်အတွက်မင်းမရတဲ့နေ့တူပါပဲသူကကျွန်တော်မိဘတွေအတွက်လေမြေးဦးလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The day my son was born was a red letter day for me. He is also the first grandchild for my parents.
ကုဆလေတင်ပြပြီးမှကတော့
Call it a day.
ဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ IT it ကတခုခုကိုရည်ညွှန်းတဲ့နံစာ A ကတခုတည်းရဲ့ DAY D ကနေဒါမှမဟုတ်ရဲ့ဆိုတော့စခွိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ယက်တရက်ကိုခေါ်လိုက်တာပေါ့ EDM ဆိုတဲ့သွေးဝိုက်ဒီပေကတော့နှစ်မျိုးရှိပါတယ်ပထမကတော့ဒီနေ့အတွက်လုံနေတဲ့အလုပ်ကိုအဆုံးသတ်လိုက်တာဒီနေ့အတွက်တော့အလုပ်လက်ဆက်သတ်ပြီးအိမ်ပြန်တော့မယ်ဆိုရင် call it a day လို့ရည်ညွှန်းသုံးပါတယ်နောက်အဓိပ္ပာယ်တစ်မျိုးကတော့ကိုတောက်လျှောက်လှုပ်လာတဲ့အလုပ်ကိုဆက်မလုပ်တော့ဘူးဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဥပမာအားကစားသမားတွေအများအပြားဟာအသက်တွေရလာပြီဆိုရင်ပြိုင်ပွဲဝင်အဆင့်ကြီးစားအဆင့်ကနေအနားယူလေးရှိကြတော့ဒီလိုမျိုးအနားယူကြတယ်ဆိုရင်သူတို့အသက်မိုးဝင်းကြောင်းကနေ call it a day လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။တနည်းတော့ကိုလှုပ်နေတာကိုတော်လောက်ပြီလို့ဆုံးဖြတ်လိုက်တာပေါ့။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
After 40 years of working for the government, I'm finally calling it a day.
အစိုးရလုံမှနှစ်ပေါင်း40လောက်လာပြီတော့ကျွန်တော်တော့အနားယူတော့မယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ After 40 years of working for the government, I'm finally calling it a day.
Call it a day, eh? နောက်အဓိပ္ပာယ်ဖြစ်တယ်။ဒီနေ့စာတွေ့ကိုလုံနေတဲ့အလုပ်ကိုလက်ဆက်တတ်ဖို့
Today has been a very busy day for me. After working 8 hours without a break, I'm calling it a day.
ဒီကနေ့ကကျွန်တော်တို့ရဲ့တိတ်ကိုအလုံများတဲ့နေ့ပါပဲဗျာ။ရှင်နိုင်တောက်လျှောက်မနာပဲစစ်တိုက်အလုံးလုခဲ့ရတယ်။ကျွန်တော်တို့လက်ဆက်တတ်တော့မယ်လို့ဒီပေးရပါတယ်။
Today has been a very busy day for me. After working 8 hours without a break, I'm calling it a day. Bad hair day.
ဖြစ်ပါတယ်။စာလုံးပေါင်းက BAD bad ကဆိုးတာမကောင်းတာ HAIR hair ကသပင်း DAY D ကနေဒါမှမဟုတ်ရဲ့ဆိုတော့စခွိုက်ခွင်းရဲ့ဓာတ်ရိုက်ဒီပဲကတော့စပင်းမကောင်းတဲ့ရက်ပေါ့ဒီနေရာမှာစပင်းဆိုတော့ကျမတို့မြန်မာအသုံးစပင်းပုံပြက်နေတဲ့ရက်လို့ဆိုနိုင်ပါတယ်အိမ်ကနေအပြင်ကိုထွက်မယ်အလုပ်ကိုသွားမယ်ဆိုရင်ဘယ်သူမဆိုကိုယ့်ကိုလူမြင်တော်အောင်အင်ဂျီလဲရတာမျက်နှာပြင်ရတာအထူးသဖြင့်စပင်းကိုကြော့နေအောင်ဖိလိရှိတာသောရရှိများအသည့်ပဲဖြစ်ပါတယ်ကျမတို့မြန်မာအမျိုးသမီးတွေဆိုပိုလို့ဆိုတာပေါ့ရှင်ဒါကြောင့်အိမ်ကနေထွက်လာတာခေါင်းတောင်ဖိဖို့အချိန်နေမပေးဘူးပုံပြက်ပန်းပြက်နဲ့ထွက်လာတဲ့လူဆိုရင်သူ့အိမ်မှာဘယ်တော့ဆိတ်ဆိုးစရာမချေနှက်စရာပြောင်းဆန်းနေတဲ့အခြေအနေကိုရင်ဆိုင်နေရတယ်ဆိုတာသောရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လူတူက had a bad hair day လို့ဆိုရင်ဒီလူအိမ်ကထွက်ခတဲ့ကောစိတ်တူလာတာဒါကြောင့်မလို့အဲ့ဒီလူနဲ့ဆက်ဆံရမှာသတိထားဖို့လိုပါလိမ့်မယ်။ကျမတို့မြန်မာလူအဖွဲ့အစည်းမှာတော့နောက်ပြောင်လေးပြောလို့ရှိတာကတော့အိမ်ကမိမဒါမှမဟုတ်ယောက်ျားနဲ့စိတ်ဆိုးပြီးထွက်လာသလားပေါ့ဘယ်လိုကြောင့်မဲရှိစီပေါ့ရှင်စိတ်လက်တစ်စက်သာရှိပြီးစိတ်တိုးနေတာကိုဘာကြောင့်ရဲလို့မပြောဘဲဒီနေ့တော့ငါ့အတွက်စိတ်တူစရာတွေပဲနဲ့တွေ့နေတယ်ဒီနေ့လုံးဘာလို့လို့အဆင်မပြေဘူးဆိုရင်ချုံပြီးနားချကောင်းအောင် I had a bad hair day လို့ရည်ညွှန်းသုံးလို့ရှိပါတယ်။တခါတရံကျမတို့မြန်မာမှာပြဿနာရည်အများဖြစ်နေသလားလို့ပြောတယ်လို့ပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ This has been a bad hair day for me. I couldn't find my car keys and was late for work, making me miss an important meeting. What's more, I also lost my wallet.
ဒီကနေ့ကတော့ကျွန်တော်တို့ဘာလို့လို့အဆင်မပြေတဲ့နေ့ပါပဲဗျာ။ကျွန်တော်ကားတော့ရှာမတွေ့ဘူး။ကျွန်တော်ရုံးနောက်ကျတော့အရေးကြီးတဲ့အစည်းအဝေးတစ်ခုတည်းလွတ်သွားတာပေါ့။ဒါရင်ဘာကမလဲဗျာ။ကျွန်တော်ပတ်စံအိတ်လေးပျောက်သွားသေးတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ This has been a bad hair day for me.I couldn't find my car keys and was late for work, making me miss an important meeting. What's more, I also lost my wallet.
ခုနောက်ဆုံးကြင်ပြပေးမှာကတော့
Gone for the day.
ဖြစ်ပါတယ်။စာလုံးပေါင်းက G-O-N-E, gone က G-O-G-O ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာတာဖြစ်ပြီးသွားတယ်လို့အဓိပ္ပာယ်ရတဲ့ go ရဲ့ past tense ဆိုတဲ့အတိတ်ကိုရည်ညွှန်းတဲ့ went ရဲ့နောက်တစ်ဆင့်ဖြစ်တဲ့gone ဖြစ်ပါလေ for for ကအတွေ့ the the dyd the d ကတော့ yes ဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ဒီနေ့အတွက်တော့သွားပြီပေါ့ idiom ဆိုရဲသဘိုက်ဒီဘေကလည်းရှင်းလာပါလေဒီနေ့အတွက်တော့ဒီလူအလောက်ကနေအင်ပြန်သွားပြီပြန်လာတော့မှမဟုတ်တော့ဘူးဆိုရင် gone for the day လို့ရည်ညွှန်းသုံးတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I'm sorry you missed him. He's gone for the day. He said he's not feeling well, so he went home early.
Whenever ya, yeah. Kimya tu ne lwe twa bi. Tu byan twa bi. Tu ne tei ma kaung lo, ain go so so byan twa de lo thi bi ya ba de. Upma go naw ta khaw na sin chi cha ya aw.
I'm sorry you missed him. He's gone for the day.He said he's not feeling well, so he went home early. Red letter day, call it a day, a bad hair day, gone for the day.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အခုနားဆင်ခဲ့ရတဲ့ကျမတို့ဒီအခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်နနက်6နာရီကနေ9နာရီအစီအစဉ်ကိုနနက်8နာရီကနေ9နာရီမှာပြန်လည်ထုတ်လွှင့်မှာပါလိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ
America အောက်လွှတ်တော်ကသူ့အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုမှာထွက်ဆိုဖို့အတွက်အလေးအနက်စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောပါတယ်။သမ္မတယာရုကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရန့်ရဲ့အခွင့်ပေးဆောင်မှုဆိုင်ရာဆက်ရွက်စတန်းတွေကိုအောက်လွှတ်တော်ကော်မတီတွေကိုပေးအပ်ဖို့အောက်တရားရုံးတရုံးရဲ့ဆုံးဖြတ်ချက်အမိန့်ကို American တရားရုံးချုပ်ကတင်းနယ်လာနေကယာယီပိတ်ပင်တားမြစ်လိုက်ပါတယ်။အောက်ယုံရဲ့ဆုံးဖြတ်ချက်ကိုသမ္မတထရန့်ကယူကန်ဝင်ခဲ့တာမှာပြီးခဲ့တဲ့သတင်းဘက်ကဝါရှင်တန်မှာခြေစိုက်တဲ့ပြည်ထောင်စုယူကန်တရားရုံးတစ်ခုကယူကန်ကိုလက်မခံဘဲပြန်လည်ကြားနာဆစ်ဆေးဖို့ညှင်းဆန်ခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာရဲတွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေအတိအကျုံတွေဖြစ်နေတာနဲ့အတူပဲနိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေပိုပြီးကြီးထွားလာနေတဲ့အပေါ်အထူးပဲစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပြောဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရား IIMM ကပထမဆုံးအခြေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးအဖွဲ့ရဲ့လုပ်ငန်းတာဝန်ဒုက္ခသည်တွေရဲ့စိုးရိမ်မှုနဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။မတ်တင်ကြီးထိုက်ကသတင်းချင်းချုပ်ကိုပြောပြပေးသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.